ပြောသမားရှီကျင်းဖြင့်ဟာပြင်သစ်သမားမန်နျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာလိုနဲ့မနေ့တနင်္လာနေ့ကအင်တာနက်အွန်လိုင်းကနေထည့်သည့်ဆွေးနွေးပွဲတစ်ခုကျင်းပခဲ့ပြီးတော့မြန်မာအပါအဝင်ဒေသရင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုတေချာတုံ့ပြန်ဆောင်ရွက်သွားဖို့လုပ်တဲ့နေရာမှာနှစ်ဖက်စလုံးအနေနဲ့အဓိကအခက်အခဲနာကန က်လှုပ်ဆောင်သွားဖို့တရုတ်သမ္မတရှီကတောင်းဆိုလိုက်ပါတယ်။ကမ္ဘာကြီးဟာကိုဗစ် -19 ကာယောဂါရဲ့ကြေရိုက်ခတ်မှုတွေကိုဆက်ပြီးခံနေရသေးဆိုတာနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ထဖို့လုပ်ငန်းတွေဟာလည်းမရေမရာဖြစ်နေသေးဆိုတာကိုတရုတ်သမ္မတကမှတ်ချက်ပြုပြောကြားသွားခဲ့ပြီးတော့ဒီကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရပ်ဆိုင်နိုင်ဖို့အတွက်အပြန်အလှန်လေးစားမှုနဲ့ရိုးသားစွာပူးပေါင်းဆောင်ရွက်မှုတွေအရင်ကထက်ပိုပြီးတော့လိုအပ်နေတယ်လို့လည်းပြောကြားသွားပါတယ်။တရုတ်နိုင်ငံအနေနဲ့ EU နဲ့ဒီနှစ်ဖက်ကြားသဘောတူညီမှုတွေကိုဆက်ပြီးတော့တရားကိုင်တွယ်ဖြည့်ရှင်းပြီးတော့ပူးပေါင်းဆောင်ရွက်မှုတွေနဲ့နှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်ရှေ့ဆက်တန်လှမ်းနိုင်ဖို့အတွက်ဘုံရည်တည်ချက်တွေကိုဆက်လက်ရှာဖွေသွားသင့်တယ်လို့လည်းတရုတ်သမ္မတရှီကပြောပါတယ်။ဒါပြင်ဥရောပသမဂ္ဂအနေနဲ့လည်းနိုင်ငံတကာကိစ္စရပ်တွေမှာဒီထက်မကပိုပြီးတော့တက်ကြွတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့သူ့အနေနဲ့မျှော်လင့်တယ်ဆိုပြီးတော့တရုတ်သမ္မတရှီကပြောကြားလိုက်ပါတယ်ခင်ဗျာ